ကမ္ဘာတရားရုံး ICJ မှာရိုဟင်ဂျာတွေကိုတပ်မတော်ကလူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲဆိုခံထားရတဲ့အမှုကိုဖြေရှင်းဖို့ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကိုအမေရိကန်အထက်လွှတ်တော်အမတ်တွေက ICJ နဲ့ပူးပေါင်းဖို့တိုက်တွန်းလိုက်ပါတယ်အဲ့ဒီလိုမှမဟုတ်ပဲတပ်မတော်ဘက်ကရက်တီကာကွယ်ပေးမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့ပုံရိပ်ဟာနိုင်ငံတကာအတိုင်းဝိုင်းနဲ့အမေရိကန်လွှတ်တော်အတိုင်းဝိုင်းမှာကြဆင်းလာမယ်လို့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုအတွက်ကြားနာမှုကို၁၀ရက်နေ့ကစတင်ခဲ့ပါတယ်။ဒီနေ့ဆိုရင်3ရက်မြောက်ရှိလာပြီးတော့အပိသက်နှုတ်ဖြစ်အပြန်လန်လျှောက်လဲချက်ကိုဒီကနေ့မြန်မာစံတော်ချိန်ည9နာရီခွဲဝန်းကျင်အထိကြားနာမှာဖြစ်ပါတယ်။၁၇ရက်နေ့တုန်းကကြားနာမှုမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာဂျီနိုဆိုက်ကျူးလွန်တာမရှိဘူးဆိုပြီးညင်းဆိုခဲ့ပါတယ်။ရခိုင်မြောက်ပိုင်းမှာဖြစ်ပွားတဲ့ပြဿနာဟာ2019ခုနှစ်အာဆာအကြမ်းဖက်ကရဲစခန်းတွေကိုတိုက်ခိုက်မှုကစတင်ခဲ့တာဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။ဂမ်ဘီယာနိုင်ငံရဲ့တင်သွင်းချက်တွေအထက်မှာမမှန်ကန်မတိကျတဲ့အချက်လက်တွေပါဝင်နေပြီးတက်မတော်ရဲ့နည်းမြေရှင်းလင်းရေးကိုအတိတ်ပဲလွဲမစွာဖွင့်ဆိုနေကြတယ်လို့လည်းတုံ့ပြန်ခဲ့ပါတယ်။အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဒေါအောင်ဆန်းစုကြည်ထွက်ဆိုသွားတာတွေဟာတက်မတော်နဲ့အစိုးရအဆက်ဆက်ကလူနည်းစုတွေပေါ်ကျူးလွန်ခဲ့တာတွေကိုပြန်မဖြေရှင်းနိုင်ခဲ့တာအားနည်းချက်ဖြစ်တယ်လို့လူမောင်တဲ့လူငယ်အဖွဲ့ကကိုစင်လင်းကပြောပါတယ်
။တက်မတော်နဲ့အစိုးရအဆက်ဆက်ကကျူးလွန်ခဲ့တဲ့ဒီလူနည်းစုလူမျိုးစုတွေပေါ်မှာအထူးဖြင့်ဒီမှာဆိုတော့လူတွေများပေါ့။အဲ့ဒီပေါ်မှာကျူးလွန်ခဲ့တဲ့ channel site ကိုဖုံးကွယ်လို့မရနိုင်ဘူး။အထူးဖြင့်2012 computer conflict ကနေပြီးတော့မှ2012ဒီကောင်ကြောင့်ဖြစ်ခဲ့တဲ့ကိစ္စတွေပေါ့နော်။ဒါရကဘယ်လိုပြောမလဲပြိပခါမှာရေစာပင်ဖြစ်ခဲ့ရတဲ့လူတွေနောက်ပြီးတော့ရွယ်ချက်ရှိရှိနဲ့ဖိနှိပ်ခံရတဲ့လူငယ်စုလူမျိုးစုတွေရဲ့အနေနဲ့ပြောရမယ်2012ကနေဆိုအာဆာအတက်ခွင့်2016ဆို၄နှစ်ပေါ့နော်အဲ့၄နှစ်လောက်မှာဖြစ်ပျက်ခဲ့တဲ့ကိစ္စကြီးအကုန်လုံးကိုဘာမှပြန်မရှင်းနိုင်နဲ့2016-19မှာအာဆာအတက်တစ်ခုတည်းကိုစိတ်ကုန်းလုံးလို့တော့မရဘူးအဲ့ဒါအရင်အားနဲ့ချက်ကြီးဖြစ်တယ်ပဲကျွန်တော်တို့မြင်တယ
်ဒေါန်ဆန်းစုကြည်ဟာနောက်ထပ်လာမဲ့ဖိအားတွေကိုကြောက်နေမှာမဟုတ်ပဲအရေးပေါ်အခြေအနေမှာတိုင်းပြည်ကိုကာကွယ်နေတာဖြစ်ပြီးစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုနဲ့အေအားအလွန်ကျွန်းသုံးဆွဲမှုတို့ကိုအရေးယူမှုတွေလုပ်ဖို့လဲထည့်သွင်းပြောသွားခဲ့တယ်လို့နိုင်ငံရေးလေလာသုံးသက်သူဦးမောင်မောင်စိုးကဆိုပါတယ
်ဂျီနိုဆိုက်မမြောက်ဘူးလို့သူယုံကြည်တဲ့အတွက်ကြောင့်သူလုပ်နေတဲ့အတွက်ကြောင့်မလို့သူ့အနေနဲ့ကတော့တပ်မတော်ကာဝဲနံမို့တပ်မတော်ရဲ့တာဝန်ယူသင့်တဲ့အပိုင်းကိုလည်းသူပြောနေတာပဲဒီနေ့ချိန်တွင်ကတော့ဆန်းစုကြည်နောက်တွန့်နိုင်မယ်ဆိုတော့မထင်ဘူးညတော်ဆန်းစုကြည်တဲ့ဆိုင်တော့နောက်ထပ်ရှင်းနေသုံးယောက်ကအပိုင်းလိုက်တာဝန်ယူသွားတဲ့အခါမှာတော့ဂျမ်ဘီယာရဲ့ခြေပါလျှောက်လွက်ချက်တွေခြေပါနိုင်တယ်လို့ထင်ပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကို RF ရဆက်သွယ်မေးမြန်းရမှာတော့အမေရိကန်လွှတ်တော်အမတ်၈ဦးပေးပို့တဲ့စာဟာအမေရိကန်အစိုးရနဲ့အမေရိကန်ပြည်သူတွေရဲ့သဘောထားမဟုတ်ဘူးလို့ယူဆပြီးတက်မတော်ကကျူးလွန်တာတွေကိုကာကွယ်တာမျိုးမရှိဘူးလို့တုံ့ပြန်ခဲ့ပါတယ်
တော့ကျွန်တော်နိုင်ငံဟာတော့စီးပွားရေးနိုင်ငံကြီးပြဿနာများနဲ့အများကြီးရင်ဆိုင်ဖြေရှင်းနေရတော့နိုင်ငံမှာဒီလိုနိုင်ငံကိုမိမိတို့သုံးသတ်တဲ့အတိုင်းလိုက်နာရမယ်ဆိုတဲ့သဘောမျိုးပြောတာကတော့မသိတော့ဘူးလို့ကျွန်တော်ထင်ပါတယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ရှင်းပြသွားတယ်မြန်မာနိုင်ငံတမိုင်းကြောင်းတွေပါလေတမတော်ကအမှန်တကယ်ကျူးလွန်ရတဲ့အတိုင်းပုံပွဲထားတယ်ကာကွယ်နေတယ်ဆိုတဲ့အထောက်ထားလုံးဝမပါပါဘူးခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအနေနဲ့နိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကဖွဲ့ပေးထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ကိုတွာလာခွင့်ပြုတင်တယ်လို့အမေရိကန်အထက်လွှတ်တော်အမတ်တွေကတိုက်တွန်းထားပါတယ်။အမျိုးသားရေးစိတ်ဓာတ်မြင့်တက်မှုနဲ့တပ်မတော်ရဲ့ရာဇဝတ်ကျူးလွန်မှုတွေကိုကာကွယ်ပေးတဲ့လုပ်ရဟာလူခွင့်ရေးချိုးဖောက်သူတွေနဲ့တသားတဲ့ရပ်တည်နေသူဖြစ်တယ်လို့လည်းဆိုထားပါတယ်။ဒီလိုအရေးကြီးတဲ့အခိုက်အတန့်ကိုပူးပေါင်းဆောင်ရွက်မယ်ဆိုရင်အမေရိကန်လွှတ်တော်အမတ်တွေအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်လို့ဆိုပါတယ်တကယ်လို့အဲ့ဒီလိုမလုံဆောင်ခဲ့ဘူးဆိုရင်လည်းအမေရိကန်တန်တမာရေးကိုအသုံးပြုပြီးတက်မတော်ကတာဝန်ယူမှုရရှိရေးကိုဆက်လက်ဆောင်ရွက်မယ်လို့လည်းရေးသားထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ10ရက်ကမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဗိုလ်ချုပ်၄ဦးကိုနာမည်ပြတ်စည်းရင်းသွင်းပြီးပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်ပြည်ထောင်စုဗန်နာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်ရှင်ကျွန်မဖြူဖြူခိုင်ပါ